WLP ပေါ့နော်ယူရိုပီးယားအဖွဲ့ချုပ်ဒီမှာနိုင်ငံကထူထောင်ခဲ့တာဆိုလို့ရှိရင်15နှစ်လောက်ရှိပါပြီအဲ့တော့ဒီ15နှစ်လုံးလုံးမှာထိုင်းနိုင်ငံချင်းမိုင်မြို့မှာခြေစိုက်ခဲ့ရတယ်အခုတော့ဒီရန်ကုန်မြို့မှာလာပြီးတော့ရုံွယ်ဖွင့်လှစ်ထားပြီလို့သိရပါတယ်ဒီလိုရန်ကုန်မြို့မှာရုံွယ်ဖွင့်လှစ်ထားနိုင်အောင်လို့ဒီမြမအစိုးရတာဝန်ရှိသူတွေနဲ့ဘယ်လိုသဘောတူညီချက်တွေရယူခဲ့ရပါလဲရှင်
ကျမတို့အနေနဲ့ကတော့တရားဝင်သဘောတူညီပြီးမှလာတယ်ဆိုတာတော့မဟုတ်သေးဘူးပေါ့နော်အဲဒါပေမဲ့2017နောက်ပိုင်းမှာကျမတို့လည်းဒီအပြင်မှာရက်နေတဲ့ဖွဲ့စည်းတစ်ဖွဲ့အနေနဲ့ဘယ်လိုမျိုးလူပေါင်းပါဝင်ပြီးမှပုံပြီးမှကြောင်းလဲမှုရှိလာအောင်ကျမတို့လုပ်နိုင်မလဲဆိုတဲ့အနေထားမှာ2012ခုနှစ်မှာကျမတို့ဒီရင်းလုပ်ငန်းစဉ်အနေနဲ့ပနာမအနေနဲ့ကျမတို့လွှတ်ဆောင်ခဲ့တာလည်းရှိပါတယ်အဲဒီရင်းလုပ်ငန်းစဉ်အောက်မှာဆိုလို့ရှိရင်ကျမတို့ဒီမဟာမိတ်ခြေဆက်တာတို့တိုးချေတာတို့အဲကျမတို့ဖွဲ့ဖွဲ့စည်းတဲ့နေရာမှာတစ်ဆင့်ကျမတို့လုပ်သွားတယ်ဆိုတော့အဲ့ဒီအချိန်မှာကျမတို့မှာဟိုအမျိုးသမီးစင်တာဆိုမှကျမတို့စတင်ပြီးမှအကောင့်ချုပ်ခေါ်နိုင်ခဲ့တယ်ဆိုတော့အဲ့ဒီအမျိုးသမီးစင်တာကနေမှတစ်ဆင့်ကျမတို့ဖွဲ့ချုပ်ရဲ့ရည်ရည်ချက်နဲ့ကျမတို့ရဲ့နိုင်ငံရေးရည်ရည်ချက်တွေကျမနဲ့ကျမတို့ဘာကြောင့်မလို့ဒီအမျိုးသမီးဟိုဖွဲ့ချုပ်ကိုထူထောင်ရတယ်လဲဆိုတော့ကျမတို့ရဲ့ရည်မှန်ချက်ပန်းတိုင်းကျမတို့ရဲ့လှုပ်ဆောင်ချက်တွေကိုပြည်သူလူထုချားထဲမှာပို့ပြီးမှစိတ်ဝင်သွားနိုင်အောင်လို့ကျမတို့ရဲ့ strategy တကယ်နဲ့ကျမတို့ကဒီအမျိုးသမီးစင်တာကိုဖွဲ့ခဲ့တယ်အခုအယုံခွဲဆိုပြီးမှကျမတို့စပြီးဖွင့်လက်လိုက်နိုင်တာတော့2014ခုနှစ်မှာမှကျမတို့ကရုံခွဲဆိုပြီးမှကျမတို့တတ်တတ်မှတ်မှတ်လုပ်လိုက်နိုင်တာပါအရင်ကတော့ကျမတို့ကဒီရန်ကုန်မှာတော့ရန်ကုန်စင်တာဆိုပြီးမှကျမတို့ကဒီဖမိတ်ချိတ်ဆက်မှုလုပ်ငန်းတွေဒီလိုရှိရင်ဒီရန်ကုန်မှာရှိရသည်အမျိုးသမီးဖော်ရမ်တွေစသဖြင့်ပေါ့နော်ကျမတို့ဒီတိုးချေလို့လာနိုင်ခဲ့တဲ့အခုဒါမဲ့2014ကနေစပြီးမှတော့ကျမတို့ကရုံခွဲအနေနဲ့ကျမတို့တတ်မှတ်ပြီးမှဖွင့်ခဲ့တာဖြစ်ပါတယ်
အဲ့တော့ဒီရန်ကုန်မှာရုံးခွဲဖွင့်လိုက်တဲ့အခါမှာမြန်မာနိုင်ငံထဲမှာရှိတဲ့တခြားမျိုးသမီးအသင်းတွေနဲ့ရောမဟာမိတ်ဖွဲ့တာရှိပါလား
ဟုတ်ကဲ့ကျမတို့အတိအကျမြန်မာလိုမဟာမိတ်ချိတ်ဆက်တာကတော့အဲဝင်ပေါ့နော်အဲမျိုးသမီးများကွင်းရမြန်မာနိုင်ငံပေါ့နော
်အခုဂျူလီယာတို့ကမျိုးသမီးအခွင့်အရေးညှင့်တင်ရေးကာကွယ်ရေးတွေလုပ်နေတယ်ဆိုတော့ဒီမြန်မာပြည်ထဲမှာဖွဲ့စည်းထားတဲ့ပေါ့နော်မျိုးသမီးအသင်းတွေရှိတယ်မြန်မာမျိုးသမီးစီးပွားရေးဆောင်ရှင်များအသင်းတို့နောက်ပြီးတော့မိခင်နဲ့ကလေးဆောင်ရှင်ရေးအသင်းတို့ပေါ့နော်အဲ့ဒီအဖွဲ့အစည်းတွေနဲ့ရောအဆက်အသွယ်ရှိပါလား
ကျမတို့ကတော့ဒီတရားရတော့ချိတ်ဆက်မှုတွေတော့မရှိဘူးဒါပေမဲ့ကျမတို့ရဲ့ဒီအမျိုးသမီးဖော်ရမ်လို့ကျမတို့ဒီတစ်ခါတလေ event တွေမှာတော့ဖိတ်ကြားမှုတွေကတော့ရှိတာပေါ့ဒါပေမဲ့ကျမတို့ကတော့တူတာပေါင်းလို့မယ်မတူတာခွဲလို့မယ်ကျမတို့ရဲ့မတူတဲ့နေရာတွေကတော့တော်တော်များမယ်လို့ယူဆပါတယ်
ဒီ WLB အနေနဲ့ပေါ့နော်အမျိုးသမီးအခွင့်အရေးတွေကာကွယ်ပေးဖို့ရှိမယ်။နောက်တိုင်းရင်းသူအမျိုးသမီးတွေရဲ့လူခွင့်ရေးချိုးဖောက်ခံရတဲ့ဟာတွေကိုပေါ့နော်ဟိုနိုင်ငံတကာအသိအောင်အစည်းအဝေးတွေထုတ်ပြန်တာတွေရှိပါတယ်။အဲ့တော့ဒီမြန်မာနိုင်ငံအတွင်းမှာအခုလောလောဆယ်လက်တလောကြုံတွေ့နေရတဲ့ပေါ့နော်ဒီအမျိုးသမီးများပေါ်အကြမ်းဖက်တာပေါ့နော်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့လည်းအခုတလောကြားနေရတဲ့သတင်းတွေအများကြီးရှိပါတယ်။အခုဆိုလို့ရှိရင်ဒီမကြသေးခင်ကပဲဒီကချင်းအမျိုးသမီးစီရင်နာဝန်ထမ်းအကြောင်းဆရာမလေးနှစ်ယောက်ကိုဒီအာရမပြုကျင့်ပြီးတော့တက်တေဆုံးရတဲ့အထိအကြမ်းဖက်ခဲ့တာတွေသိခဲ့ရပါတယ်။အဲ့ဒါ ਈ နဲ့ပတ်သက်ပြီးတော့အခု WLB အနေနဲ့ပေါ့လို့ဘလို့အခန်းကဏ္ဍကနေပါဝင်ပြီးတော့များစ조사ဆောင်ရွက်နေတာရှိပါလေရှင
်ဟုတ်ကဲ့ကျမတို့ကတော့အမျိုးသမီးအဖွဲ့အနေနဲ့ကတော့အမျိုးသမီးတွေကိုအကျဉ်းဖက်တဲ့အပြုအမူတွေဆိုကျမတို့ကလုံးဝဆန့်ကျင်ပါလေပေါ့အခုလိုမျိုးလိမ်ပိုင်းဆိုင်ရာကျူးလွန်ပြီးမှတတ်လိုက်တဲ့ဥစ္စာဆိုပုံပြီးမှတော့ကျမတို့အနေနဲ့မခံရနိုင်ပြီးမှဟိုခံစားရခက်တဲ့အပြုအမူမျိုးဖြစ်ပါတယ်ဆိုတော့ဒီလိမ်ပိုင်းဆိုင်ရာအကျဉ်းဖက်မှုနဲ့ပတ်သက်ပြီးမှကျမတို့ဒီကျမတို့အဖွဲ့အဖွဲ့စည်းကလည်းတော်တော်များများအတင်းခန်းစာအုပ်တွေထုတ်ပြန်ထားတာယူလည်းရှိပါတယ်ပြီးတော့ဒီသမရတက်လာပြီးရဲ့နောက်ပိုင်းမှာ2017ခုနှစ်ကနေ2013ခုနှစ်အတွင်းမှာပေါ့နော်ဒီကျမတို့အမျိုးသမီးတွေအနေနဲ့ခံစားခဲ့ရတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေလိမ်ပိုင်းဆိုင်ရာကျူးလွန်ခံရမှုတွေကိုမြန်မာအစိုးရကတစုံတရာခေါ်ပေးနိုင်မလားအမှန်တရားရှာဖွေပေးနိုင်မလားဆိုပြီးမှကျမတို့ကစောင့်မျှော်နေခဲ့တယ်ဒါပေမဲ့အမှန်တရားမရှာဖွေပေးနိုင်ခဲ့တဲ့အတွက်ကြောင့်ကျမတို့က2014ခုနှစ်မှာကျမတို့ Same Impunity Same Patterns ဆိုတဲ့ဒီအစီအစဉ်ခန်းစာတစ်စောင်ကိုကျမတို့ကထပ်ပြီးမှထုတ်ပြန်ခဲ့တယ်။အဲဒီနောက်ပိုင်းမှာပဲ6လလောက်ကြာတဲ့နောက်ပိုင်းမှာလည်းကျမတို့ကနောက်ထပ်ပြီးမှဒါတွေကဆက်လက်ဖြစ်ပေါ်နေသေးတဲ့ဒီအမျိုးသမီးပေါ်မှာကြံဖက်မှုကရှိနေသေးတယ်ဆိုတဲ့အဥ္စာကိုကျမတို့ဆက်လက်ပြီးမှဒီတိုင်းမှာစောင့်ကြည့်ပြီးမှထပ်ပြီးမှထုတ်ပြန်ခဲ့တာတွေရှိပါတယ်။ဒီလိုမျိုးစောင့်ကြည့်နေတဲ့ကြားချင်းကနေတောင်မှလွန်ခဲ့တဲ့19ရက်နေကပေါ့နော်အမျိုးသမီးခေါက်ကရရက်ဆက်ဆက်မတင်းကျင်ပြီးမှရရက်ဆက်ဆက်တတ်ခံရတဲ့ဥစ္စာကိုကျမတို့အမျိုးသမီးသူအနေနဲ့ကတော့လုံးဝလက်ခံနိုင်စရာအကြောင်းမရှိပါဘူးလို့ဒီအတွက်နဲ့ပတ်သက်ပြီးမှလည်းကျမတို့ဒီနေ့လေပိုင်းမှာကျမတို့ press conference ကျမတို့လုပ်ခဲ့ပြီးပါပြီဆက်လက်ပြီးမှတော့လည်းကျမတို့ခံစားခဲ့ရတဲ့အမျိုးသမီးတွေအတွက်အမှန်တရားအတွက်ကျမတို့ဆက်လက်ပြီးမှတိုက်ပွဲဝင်သွားမှာဖြစ်ပါတယ
်အခုဒီမြန်မာနိုင်ငံမှာလည်းအစဉ်ကူပြောင်းရေးကာလဟိုဖြတ်တန်းနေတယ်လို့ပြောရမှာပေါ့နော်အဲ့တော့အခုလည်း2015ဒီအထွေထွေရွေးကောက်ပွဲကလည်းမကြာ င်ကျင်းပါတော့မယ်ဆိုတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ဒီနိုင်ငံရေးမှာရောဘယ်လိုပေါင်းရင်ပတ်သက်မှုရှိမလဲဒီရှေ့လုပ်ငန်းစဉ်နဲ့ပတ်သက်တဲ့မဟာဗျူဟာတွေပါလေရောချမှတ်ထားတာရှိပါလား
ကျမတို့ရဲ့ဒီအဓိကလှုပ်ရှားတဲ့လုပ်ငန်းစဉ်၃ခုထဲကတစ်ခုဟာဆိုလို့ရှိရင်အမျိုးသမီးများဒီနိုင်ငံရေးဆိုင်ရာညှိနှိုင်းရေးလုပ်ငန်းဖြစ်ပါတယ်ကျမတို့ရဲ့ဒီရေရှည်အနာဂတ်အိမ်မက်ပုံရိပ်ကတော့ဆုံးဖြတ်ချက်ချတဲ့အဆင့်တန်းအဆင့်တန်းမှာအနည်းဆုံးအမျိုးသမီးပေါင်းဖို့ကရခိုင်နှုန်း30အနည်းဆုံးပေါင်ရမယ်ဆိုပြီးကျမတို့ရဲ့ဒီအနာဂတ်ဟိုပုံဖော်ထားတဲ့အိမ်မက်လေးဖြစ်ပါလေပေါ့ဆိုတော့အဲ့ဒီအတွက်ပဲကျမတို့ကအမျိုးသမီးငယ်လေးတွေကိုဒီနိုင်ငံရေးထင်းမှာစိတ်ပါဝင်စားလာအောင်အသက်တရွတ်ပါဝင်လာအောင်ကျမတို့ဟို6လတန်ပြီးပြီးလို့ရှိရင်ကျမတို့စကဝိုင်းတွေပါလေကျမတို့တို့ကိုဟိုတင်တန်းတွေစွန့်ရည်မြင့်တင်ပေးတဲ့လုပ်ငန်းအစီအစဉ်တွေရှိပါတယ်ပေါ့အခုလည်းကျမတို့ဒီ6လတင်တန်းလုပ်နေတဲ့ကာလလည်းကျမတို့အခုလက်ရှိမှာလည်းဟိုတင်တန်းတွေပေးနေပါတယ်နောက်ပြီးကြတော့ဒီအမျိုးသမီးတွေနိုင်ငံရေးထဲမှာပါဝင်လာနိုင်ဖို့ဆိုလို့ရှိရင်ကျမတို့တင်တန်းတွေပေးနေရုံနဲ့လည်းမပြီးဘူးအမျိုးသမီးတွေမှသာလေအမျိုးသမီးတွေရဲ့လိုအပ်ချက်တွေဘယ်လိုမျိုးမူပေါ်လစီချရမယ်ဆိုတာသိနိုင်တဲ့အတွက်ကြောင့်အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာတိုင်းမှာပါဝင်ရမှာဖြစ်ပါတယ်အမျိုးသမီးတွေဘယ်လောက်ရခိုင်တော့ကဆုံးဖြတ်ချက်ချင်းမှာပါဝင်နေကြထင်တာမြင်တာရှိတာကတော့အဓိကတော့ချွတ်တော့အခုလက်ရှိမှာဆိုလို့ရှိရင်အမျိုးသမီးပေါင်းမှုနှုန်းက၄000ခန့်နှုန်းပဲရှိနေသေးတယ်ဆိုတော့ဒါကတော့အရန်နေသေးတယ်အမျိုးသမီးကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေဒီ policy တွေချမှတ်နိုင်ဖို့ကလွတ်တော်ကလည်းမရှိမဖြစ်အရေးအရန်ကြီးတဲ့နေရာကဏ္ဍဖြစ်ပါလေ။ဒါကြောင့်မလို့ဒီထင်တာမြင်တာရှိတဲ့လွတ်တော်မှာလည်းကျမတို့အမျိုးသမီးတွေက30ရာခိုင်နှုန်းအနည်းဆုံးပါဝင်နိုင်ဖို့ကအရန်ကြီးကြီးပါလေ။ဒါကြောင့်မလို့ဒီကျမတို့ရဲ့ဒီအမျိုးသမီးတွေရဲ့ဒီနိုင်ငံရေးထဲမှာပေါ့လာနိုင်ဖို့အတွက်ကတော့ကျမတို့ပုံပြီးမှဒီဇိုင်းမမဆွမ်းရည်မြင့်တင်မှုတွေလုပ်သွားမယ်။ဒီချိန်ထဲမှာပဲကျမတို့ကအမျိုးသမီးတွေအမတ်လောင်းတွေဖြစ်လာမယ်ဆိုလို့ရှိရင်ကိုညီပံ့ပိုးပေးမယ်။ဟိုအစိုးရရမှာတခုကတော့ကျမတို့မြန်မာနိုင်ငံမှာအခုကပြောင်းလဲနေပြီဆိုတော့အတိုင်းအတာတစ်ခုထဲမှာအမျိုးသမီးတွေအတွက်အာမခံချက်လုံးဝရှိတဲ့လုံခြုံမှုဆိုတာရှိစေချင်ပါတယ်အခုလက်ရှိကကျမတို့ဒီလုံခြုံမှုဆိုတဲ့အဥစ္စာမြန်မာနိုင်ငံမှာကျမတို့မခံစားရသေးပါဘူးဥပမာဆိုလို့ရှိရင်ဒီခုနကကျမပြောသလိုပဲကျင်းလက်ဒေသမှာရှိတဲ့ဒေသနာဝန်ထမ်းတွေပဲဖြစ်ဖြစ်အမျိုးသမီးတွေပဲဖြစ်ဖြစ်တို့အတွက်လည်းလုံခြုံမှုမရှိနေသေးဘူးနောက်ပြီးကျတော့ဒီနိုင်ငံရေးပိုင်းမှာပါဝင်နေတဲ့ဒီ activist လို့ပြောမှာပေါ့နော်ဥပမာဒီအမျိုးသမီးအခွင့်အရေးမှာလှုပ်ရှားနေချိန်မှာချိန်ချောက်ခံရတာမျိုးတွေအများကြီးကြုံတွေ့နေသေးတဲ့အနေအထားတွေရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ WLB အနေနဲ့ပေါ့နော်ဒီရှေ့ဆက်ပြီးတော့မြန်မာနိုင်ငံအမျိုးသမီးတွေရဲ့အခွင့်အရေးနာပြင့်တင်တဲ့နေရာမှာဒီရက်မကပို့ပြီးဆွမ်းဆောင်နိုင်မယ်လို့ယူဆပါလား
ကျမတို့ကတော့စစ်အစိုးရလက်ထက်ကလေးကကျမတို့အမျိုးသမီးအခွင့်အရေးကိုဒီဇိုင်းမမလှုပ်လာခဲ့တဲ့အတွက်ကြောင့်ကျမတို့ကတော့ရှေ့ဆက်ပြီးမှလည်းဒီအမျိုးသမီးအခွင့်အရေးအတွက်တိုက်ပွဲဝင်သွားမှာပါအခုကျမတို့အဖွဲ့အဖွဲ့စည်းတွေအနေနဲ့ဆိုလို့ရှိရင်လည်းအရင်ကတည်းကဆိုလို့ရှိရင်အများကြီးအခက်အခဲတွေ့ခဲ့ပါတယ်ဒီအမျိုးသမီးအခွင့်အရေးလို့ကိုယ့်ရဲ့ဒီပတ်ဝန်းကျင်မှာပြောမယ်ဆိုလို့ရှိရင်လူရင်ကျဲမှုအရာရောဘာသာရေးအရာရောထုံတမ်းတလေရောအများကြီးချင်းခံနေရတယ်ဒါပေမဲ့ကျမတို့အခုဒီ10နှစ်ကျော်နောက်ပိုင်းတွေမှာဒီအမျိုးသမီးခွင့်ရေးဆိုပြီးမှပြောလာတဲ့အချိန်မှာပြည်သူလူထုတွေကအရင်တော့ကလောက်တော့မတင်းမာတော့တဲ့အနေအထားတွေတွေးရပါတယ်ဆိုတော့ကျမတို့မမြင်နိုင်တဲ့ဒီအနာဂတ်နေရာမှာဆိုလို့ရှိရင်တော့အမျိုးသမီးတွေဒီဥဆောင်ဥရွေးပြုတဲ့နေရာမှာခေါင်းဆောင်ပိုင်းတွေမှာအများကြီးရောက်လန်းနိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ဆိုရင်းလကောင်းပဲကျမတို့လည်းအဲ့ဒီဘက်အောင်ကိုရောက်အောင်ကျမတို့အခုလက်ရှိလုပ်နေတဲ့အမျိုးသမီးတွေကိုစွန့်ရည်မြင့်တင်ရေးတွေဆက်လက်ပြီးမှလုပ်သွားမယ်နိုင်ငံတကာမှာရောကျမတို့ဒီပြည်သူလူထုကြားထဲမှာရောမြန်မာနိုင်ငံရဲ့ဒီအုပ်ချုပ်မှုအဆင့်ဆင့်တိုင်းမှာရောကျမတို့ကဒီအမျိုးသမီးတွေကိုနေရာရလာဖို့အတွက်အမျိုးသမီးတွေကိုနေရာပေးတက်လာဖို့အတွက်ကျမတို့ဆက်လက်ပြီးမှစီယုံလုပ်ဆောင်တော့မှာဖြစ်ပါတယ်။ You can bend with never break me cause it only serves to make me more determined to achieve my final goalNot an arm.